ဥရောပပါလီမန်ကဥရုယာဒီဆိုင်ရာရေးပေါ်အခြေအနေကြောက်ရွံ့နေပြီဆိုတာကိုမဲခွဲဆုံးဖြတ်ပြီးကြေညာလိုက်ပါတယ်။ကမ္ဘာကြီးပုံနွေးမှုကို 1.5 ဒီဂရီဆယ်ဆီယပ်စ်အောက်မှာကန့်သတ်ထိန်းချုပ်ထားဖို့လေထုရဲ့ကာဗွန်တန်းွေထုတ်လွှတ်မှုကို2050ပြည့်နှစ်အရောက်မှာအနိုင်ဆုံးဖြစ်အောင်ဆောင်ချတယ်လို့လေထုထဲမှာရှိနေပြီးသားကာဗွန်ဓာတ်ရောကြာရေးလုံဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲရေးဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့ကြိုးပမ်းလုံဆောင်ချက်တွေကိုရံမွေထောက်ပံ့ဖို့ပါလီမန်ဆုံးဖြတ်ချက်ထဲမှာပါပါတယ်။ဥရောပသမဂ္ဂ EU ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့ဥရောပကော်မရှင်ကအရေးယူလုံဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့ပြီးလှုပ်ဆောင်လာအောင်ဖိအားတိုးပေးဖို့ဒီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဥရောပပါလီမန်ခြေဆက်ရာပြင်သစ်နိုင်ငံစတရာဘောမြို့မှာထောက်ခံမဲ့429မဲ၊ကန့်ကွက်မဲ့225မဲနဲ့ဒီဆုံးဖြတ်ချက်ကိုကြာသပတေးကအတည်ပြုလိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့အစိမ်းရောင်ဥရုယာဒီရံမွေဝေးလို့ဆိုရမယ် Green Climate Fund တွေသူတို့ရဲ့ထက်ဝင်ငွေကိုနှစ်ဆတိုးတင်တယ်လို့ဥရောပပါလီမန်ဆုံးဖြတ်ချက်မှာပါပါတယ်။ဒီရံမွေဟာဥရုယာဒီပြောင်းလဲမှုတက်ဖြတ်ရေးကုလသမဂ္ဂအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။